အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာငင်းပွားနေတာကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လိမ့်မယ်ဆိုတဲ့သတိပေးချက်တွေကိုအမေရိကန်ဗန်ဒါရေးဝန်ကြီးစတီဗန်မနူချင်ကစနေနေ့မှာပယ်ချလိုက်ပါတယ်တရုတ်နိုင်ငံကိုပိုးပြီးတော့ဖွင့်ပေးအောင်တွန်းအားပေးတာကအားလုံးအတွက်ကောင်းလာမယ့်ကိစ္စဖြစ်တယ်လို့ဝန်ကြီးမနူချင်ကဆိုပါတယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာငင်းပွားထိတဲ့ဖြစ်တဲ့အခြေအနေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဒီသတင်းပတ်လို့တဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသတိပေးထားတာပါဒီနေ့နဲ့နောက်နှစ်ကမ္ဘာဖွံ့ဖြိုးတိုးတက်မှုနှုန်းရော့ချလိမ့်မယ်လို့လည်း IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဝန်ကြီးမနူချင်းကတော့တရုတ်အနေနဲ့ပိုပြီးတော့မျှတတဲ့ကုန်သွယ်ရေးလုပ်နည်းတွေကိုချမှတ်လို့ဆောင်ဖို့တွန်းတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကတရုတ်ပေါ်ကုန်သွယ်ခွင့်တွေချမှတ်တာကနေစန့်ကျင်ဘက်အကျိုးသက်ရောက်မှုဖြစ်လာမယ်လို့ဘာလီကျွန်းအစည်းအဝေးမှာသတင်းထုတ်တွေကိုပြောသွားပါတယ်။